ဒီကနေ့ဟာခုခံအကျဆင်းမှုကူးစက်ယောဂ AIDS ဆိုင်ရာနိုင်ငံတကာနေ့ဖြစ်ပါတယ်။တကယ်လို့ဒီယောဂပိုးပြန့်နှံ့နေမှုကိုကာကွယ်တားဆီးဖို့အာရှနိုင်ငံတွေရဲ့အစိုးရတွေကအရှိန်မြင့်ပြီးတော့မလုပ်ဆောင်ဘူးဆိုရင်အာရှတိုက်မှာ HIV AIDS ကူးစက်ယောဂပြန့်နှံ့မှုဟာပိုပြီးဆိုးရွားလာလိမ့်မယ်လို့ဒီကနေ့ကမ္ဘာကုလသမဂ္ဂကျန်းမာရေးအေဂျင်စီကတတိပေးလိုက်ပါတယ်။အာရှတိုက်မှာလူ၈တန်းကျော်ဟာ HIV AIDS ယောဂပိုးကူးစက်နေပြီးဒီအရေးအတွက်ဟာပိုပြီးတော့တိုးလာနေတယ်လို့လည်းကုလသမဂ္ဂတာဝန်ရှိသူတွေကပြောကြောင်း VOA ရဲ့ဟောင်ကောင်အခြေစိုက်အာရှသတင်းဌာနကနေဟီတာပီရိုကသတင်းပေးပို့ထားပါတယ်။မွေးရည်စေဝါတုံးဆွဲတာအမျိုးသားတွေကြားအခကျင်းဝင်နေပဲဖြစ်ဖြစ်နှစ်ဦးသဘောတူပဲဖြစ်ဖြစ်အကာအကွယ်မဲ့လိန်ဆက်ဆံတာတွေဟာအာရှတိုက်မှာယောဂပိုးကူးစက်ပြန့်နှံ့မှုအသစ်အသစ်တွေတိုးပြီးဖြစ်လာနေတယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ WHO ကသတိပေးပါတယ်။အာရှတိုက်ကလူပေါင်း 8.6 တန်းဟာ HIV ပိုးရှိနေပြီးအဲ့ဒီအထက်ကတသန်းနီးပါးဟာဒီယောဂါကိုမနှစ်ကရခဲ့ကြတာပါ။တရုတ်ပြည်ကယောဂါပိုးတင့်နေတဲ့လူပေါင်း6သိန်းခွဲထဲမှာတဝက်နီးပါးဟာမွေးစေးသုံးဆွဲရာကနေဒီယောဂါကိုရခဲ့ကြပါတယ်။ပြီးခဲ့တဲ့နှစ်ကနဲ့နှိုင်းရှင်မယ်ဆိုရင်ဒီနှစ်ဇန်နဝါရီလကနေအောက်တိုဘာလအတွင်း HIV ယောဂါပိုးကူးစက်သူပေါင်းဟာ30ရာခိုင်နှုန်းတက်သွားတယ်လို့တရုတ်အစိုးရကဆိုပါတယ်။ဒီအချိန်လေးဟာဘာကိုပြနေတယ်လဲဆိုတော့ HIV ယောဂါပိုးကူးစက်မှုနဲ့ပတ်သက်ပြီးအာရှနိုင်ငံတွေကပြည်သူလူထုမှာတတိပြုဂရုစိုက်မှုအဆင့်နှိမ့်နေတာ၊လိင်ဆက်ဆံရေးကိစ္စဟာဆွေးနွေးပြောဆိုဖို့မသင့်တဲ့တားမြစ်အကြောင်းအရာဖြစ်နေတာနဲ့ပြဿနာကိုအစိုးရတွေကကင်တွယ်ဆောင်ရွက်မှုနှေးကွေးတာတွေဖြစ်တယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။မကြာသေးခင်နှစ်တွေမှာတော့ AIDS ဆေးရုံတွေစီတရုတ်ထိပ်တန်းတာဝန်ရှိသူတွေတွားရောက်လည်ပတ်ပြီးလူလူရဲ့သတိပြုမှုတိုးတက်လာအောင်ကြိုးစားခဲ့ကြပါတယ်။ဒါပေမဲ့ဘေကျင်းမြို့ကကုလသမဂ္ဂ HIV AIDS အစီအစဉ်ရဲ့အကြီးအကဲဒေါက်တာဂျိုဝဲရန်စထရောမ်ကတော့အများကြီးလှုပ်ဖို့လိုသေးတယ်လို့ဆိုပါတယ်
။ Spike an increase openness and willingness to talk about AIDS
AIDS ယောဂအကြောင်းပုံမှန်လေးလေးနဲ့လိုလိုချင်းချင်းပြောဆိုတာတရုတ်သတင်းမီဒီယာတွေမှာယောဂနဲ့ပတ်သက်တဲ့သတင်းအစီအစဉ်တွေပိုများလာတာတွေရှိနေတော့ညာလူငယ်တွေကြားမှာကျောင်းသားတွေကြားမှာလူလူကြားမှာအယူဆလွဲမှားတာတွေ HIV ယောဂပိုးဟာဘယ်လိုပြန့်နှံ့ကူးစက်တယ်ဒါမှမဟုတ်ကိုယ့်ကိုယ်ကိုဘယ်လိုကာကွယ်ရမယ်ဆိုတာတွေမှာနားလည်မှုလဲတာတွေတွေ့နေရတော့မှလို့ဒေါက်တာရန်စထရောမ်ကပြောပါတယ်မြန်မာနိုင်ငံမှာ29ရက်နေ့ကလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့မြန်မာစစ်အစိုးရကျန်းမာရေးဝန်ကြီးဒေါက်တာကျော်မြင့်ကမြန်မာနိုင်ငံမှာ HIV AIDS ယောဂါဆိုင်ရာအခြေအနေတွေဟာတိုးတက်မှုတွေရှိနေတယ်လို့ပြောသွားပါတယ်ကုလသမဂ္ဂ AIDS အစီအစဉ်ရဲ့မြန်မာနိုင်ငံဆိုင်ရာကိုအော်ဒီနေတာ Mr. Brian Williams ကအခုလိုပြောပါတယ
် In the most recent global epidemic update that UNAIDS just published last week we indicate that there are some early
ကုလသမဂ္ဂ AIDS အစီအစဉ်ကနေပြီးခဲ့တဲ့သတင်းမကမှထုတ်ပြန်တဲ့ကမ္ဘာလုံးဆိုင်ရာနောက်ဆုံးအစီရင်ခံစာထဲမှာမြန်မာနိုင်ငံမှာယောဂပိုးဖြစ်ပွားမှုရော့ကျလာတဲ့ကနဦးလက္ခဏာတွေတွေ့လာရတယ်လို့ကျွန်တော်တို့ဖော်ပြထားပါတယ်။ဒါဟာဝမ်းသာပွဲပါ။ကမ္ဘာလုံးဆိုင်ရာခန့်မှန်းချက်အရ2003ခုနှစ်ကုန်မှာ HIV ယောဂပိုးကူးစက်သူပေါင်းဟာအရွယ်ရောက်သူလူဦးရေရဲ့ 1.4% ခန့်နှုန်းရှိပြီး2005ခုနှစ်ကုန်မှာတော့ 1.3% ခန့်နှုန်းပဲရှိပါတော့တယ်။ဒါဟာရာဂိုင်းနှုန်းအနည်းငယ်ပဲဖြစ်ပေမဲ့အနည်းဆုံးတော့အခြေအနေတိုးတက်လာတယ်ဆိုတာကိုပြတဲ့အတွက်အတော်အားတက်စရာပါ
။တခါမြန်မာနိုင်ငံကကျောင်းသားလူငယ်တွေနဲ့လူလူကြားမှာဒီယောဂါနဲ့ပတ်သက်တဲ့အသိပညာဘူးသူဒအခြေအနေကရောဘယ်လိုရှိပါသလဲ
I think more people in Myanmar are aware of HIV and of the AIDS epidemic than before
မြန်မာနိုင်ငံကလူလူဟာအရင်ကတည်းကစာရင်ဒီယောဂါနဲ့ပတ်သက်ပြီးပိုသတိထားမိပိုပြီးအသိရှိလာကြတယ်လို့ကျွန်တော်ထင်ပါတယ်ဥပမာအားဖြင့်အစိုးရနဲ့ကုလသမဂ္ဂတို့ပူးပေါင်းပြီးရုပ်မြင်သံကြားအစီအစဉ်တွေမှာထုတ်လွှင့်ပေးတာယောဂါပိုးကူးစက်နေသူတွေကိုခွဲခြားဆက်ဆံတဲ့အလေ့အထအစိုးကြီးကိုတိုက်ဖြတ်ဖို့ပညာပေးတာဆောင်ရွက်ပေးနေတာတွေနဲ့ပတ်သက်ပြီးလူတွေပူတည်လာအောင်နဲ့သူတို့ပတ်ဝန်းကျင်မှာဒီဝန်ဆောင်မှုတွေကိုရှာဖွေပြီးအသုံးပြုကြဖို့တိုက်တွန်းအားပေးတာတွေကိုအစိုးရရောပုဂ္ဂလိကသတင်းစာနယ်ဇင်းတွေကပါလုပ်လာကြတဲ့အတွက်အခြေအနေဟာတိုးတက်နေတယ်လို့ကျွန်တော်ယူဆပါတယ်
။တရုတ်၊အိန္ဒိယနဲ့ထိုင်းအစိုးရတွေကတော့ HIV ဆေးကိုအခမဲ့ဝေငှပေးနေပါတယ်။ဒါပေမဲ့တရုတ်ပြည်မှာဆေးတောက်ဖို့လိုတဲ့လူရဲ့25ရာခိုင်နှုန်းပဲဆေးရပါတယ်။အာရှတိုက်ကယောဂါပိုးကူးစက်သူပေါင်းရဲ့၃ပုံ၂ပုံ၊ယောဂါရှင်ပေါင်း 9.8 တန်းရှိနေတဲ့အိန္ဒိယမှာဆိုရင်လေဆေးလိုအပ်တဲ့လူရဲ့ဆေးရခိုင်နှုန်းပဲဒီဆေးကိုရနေပါတယ်။မြန်မာနိုင်ငံမှာဒီဆေးဝါးရရှိနိုင်မှုနဲ့လူနာရေးဆီရရှိနိုင်မှုအခြေအနေကိုတော့ Mr. Brian ကအခုလိုပြောသွားပါတယ်ခင်ဗျာ
။ Not all people who are HIV positive require antiretroviral treatment.
HIV ယောဂါပိုးကူးစက်ခံရသူတိုင်းဟာဒီဆေးဝါးကိုသုံးဆဖို့မလိုပါဘူး။ဒါပေမဲ့လိုအပ်တဲ့လူတွေလည်းအများကြီးပါ။မြန်မာနိုင်ငံမှာယောဂါပိုးကူးစက်သူပေါင်းရဲ့6,000-9,000လောက်ဟာဒီဆေးလိုတယ်လို့ကျွန်တော်တို့ခန့်မှန်းပါတယ်။ဆေးဝါးကိုလူနာရေးရရှိနိုင်မှုအခြေအနေအားလည်းလွန်ခဲ့တဲ့နှစ်တွေအတွင်းတိုးတက်လာပါတယ်။ဆိုကြပါစို့အရင်ကလုံးဝမရရာကနေအခုဆိုလူ4000လောက်ဆေးရလာပါပြီ။ဒါပေမဲ့ဌာနပေါင်းစုံကအဖွဲ့အစည်းပေါင်းစုံရဲ့အားထုတ်မှုတွေပိုပြီးလိုအပ်နေသေးတယ်လို့ဒါဟာလေအရင်မြစ်ပိုလိုအပ်တဲ့ကိစ္စ